စေပရိပခါရေးပြင်းထန်နေတဲ့ကယင်းပြည်လို့ခေါ်တဲ့ကယားပြည်နယ်တွေကတိုင်းနယ်ခြေတဲ့ဒေသခံပြည်သူတွေဟာတနယ်တကြီးတွေမှာစစ်ဘေးတိမ်းရှောင်ရင်းနဲ့ဘဝရက်တည်အတွက်နှီးမျိုးစုံနဲ့ရှင်သန်ရက်တည်နေကြရပါတယ်။ငွေကြေးအရင်နေ့နည်းနည်းရှိတဲ့လူတွေကတော့ဈေးဆိုင်လေးတွေဖွင့်ကြသလိုတချို့ကလည်းရရနေစားလုပ်ကိုလုပ်ကင်ပြီးတော့ရက်တည်နေကြရပါတယ်။ကယားပြည်နယ်ကယင်းပြည်သားကစစ်ဘေးရှ ကရင်ပြည်ပောင်းတပ်ဖွဲ့တွေကထိန်းချုပ်ချပြီးစစ်ကောင်စီဘက်ကလည်းလက်နက်ကြီးတွေနဲ့ပစ်ပြီးတော့လေရင်နဲ့ပါဘုံကျဲတိုက်ခိုက်နေပါတယ်။ဒီလိုတိုက်ခိုက်မှုတန်းကြောင့်မြို့ကိုဆွန့်ခွာပြီးရှမ်းပြည်တောင်ပိုင်းစီဆိုင်မြို့နယ်ဘက်ကိုခိုးလုံလာကြတဲ့စစ်ပြေးဒုက္ခတွေက3000ထက်မနည်းရှိနေတယ်လို့ရှမ်းပြည်တောင်ပိုင်းစီဆိုင်မြို့ကစစ်ရှောက်ကူညီသူတို့က VOA ကိုပြောပါတယ်။စစ်ပြေးဒုက္ခတွေအရေးအထွတ်တနည်းတခြားများလာနေပြီးအရင်ကလိုအလူရှင်တွေမရှိသလောက်ရှားပါးလာနေသလိုစားဝတ်နေရေးကလည်းကျတဲလာပါဗျ။စားဝတ်နေရေးဖြည့်ရှင်ဖို့အတွက်စစ်ပြေးဒုက္ခတွေဟာသူတို့ရောက်နေတဲ့အရက်ဒေသမှာကြုံရနေစားအလုပ်လုပ်ကြရတာရှိသလိုကုန်စုံဆိုင်တွေဒေသအစားအသောက်ဆိုင်တွေစတဲ့အသေးစားလုပ်ငန်းတွေလည်းလုပ်ကင်ကြပါဗျ။စီဆိုင်မျိုးနယ်ကိုခိုးလုံလာတဲ့ဒီမော့ဆိုမျိုးနယ်ဒေါ်ရောက်ခူရွာကန်တူကတော့ငွေကြီးကြီးအဆင်ပြေတဲ့သူတွေကကိုယ်ပိုင်ကုန်စုံဆိုင်တွေလိုဖွင့်လှစ်နိုင်ပေမဲ့ငွေကြေးကျတဲ့တဲ့သူတွေအထက်ကတော့နေစားအလုပ်လိုက်လုပ်ပြီးစားဝတ်နေရေးအခြေအနေကိုဖြည့်ရှင်းနေရတယ်လို့ပြောပါတယ်
။အစ်စ်ပြေတဲ့လူတွေဆက်ချတော့သူတို့ဒီဖက်လျောက်လာသူတို့အရင်ရှိတဲ့လူတွေဆိုဒီကုန်စုံဆိုင်တို့ပြဆက်လုပ်နေကြတယ်ဒါမဲ့ဒီမပြေတဲ့လူဆက်ချတော့ဒီနေစားဝတ်လိုက်ပြီးလောက်စားနေတာအဲ့ဒီဖွဲယုံမှာတော့ပြောင်းဖွဲယုံမှာတော့တွားပြီးတော့အိတ်ထားတာတော့အဲ့ဒါကိုပဲလုပ်နေကြတယ်ဧပြာပေါ်လာစမစ်ပြီးဧပြာရေရောမဗတ်ပြလဆိုင်မှာမပြီးလို့အဲ့ဒါဒီမှာပဲဒီအလုပ်ရှိနေရတယ်လာပြီးနေနေပြီ
းစီဆိုင်ဘက်ကိုရောက်လာတဲ့စစ်ပြေးဒုက္ခတွေတွေဟာပြောင်းမှုအယောင်းဝယ်လုပ်တဲ့ပွဲယုံကုန်စုံဆိုင်အထည်ဆိုင်ဒေသအစားအစာဆိုင်စတဲ့အသေးစားလုပ်ငန်းတွေကိုလုပ်ကင်တာတွေ့ရတယ်လို့စီဆိုင်မှာစစ်ရှောက်ကူညီနေသူတူက VOA ကိုပြောပါတယ
်ဒီမှာလုပ်နေတဲ့လူကတော့အရင်ကြီးရဲ့မျိုးမဟုတ်ပေါ်စားဆိုတော့ပေါ်ယုံတော့မတီးတီးလေးတွေလောက်ကြတော့ရှိတယ်။နောက်ကကုံစုံဆိုင်လေးရှိတယ်၊ဆော့တော့ဆိုင်လေးရှိတယ်။အဓိကဘယ်လိုရှိနေဖြစ်လဲဆိုတော့အတခေါက်တို့ကျွန်တော်လည်းနေကြည့်တော့ပါခင်ဗျာ။ရေချီဆိုဒီတိုင်းထိုင်စားလို့မရှိဘူးလေ။ထိုင်တိုင်းကုံမမပေါ့တဲ့။ရင်းနဲ့လူလည်းကျုံပူကြီးတဲ့။အဲဒီဒီခေရောက်ရင်လည်းဟာရရလုံးလေးပေါ့ဟိုရှိတဲ့ရင်းနည်းလေးလည်းစားပြီးတော့လောက်ရအောင်ပြီးတော့အဲ့လိုတည်ပြီးတော့လောက်ကြတာပဲ။တောင်ကြီးမှာလည်းရှိတယ်။ဒီဆိုင်ကမှာလည်းရှိတာပဲ။ခရီးဆော့တော့ကုံကနေလောက်တာလည်းရှိတာပဲ။အများဆုံးကတော့ခုနပေါ်ကျုံရကြပါလို့ကြာတော့လေ
ပြီးခဲ့တဲ့2022ခုနှစ်ဇန်နဝါရီလလောက်ကတည်းကလွိုက်ကော်မြို့အစွန်တဝိုက်မှာစစ်ကောင်စီတပ်နဲ့ကင်းဒီတပ်ပေါင်းစုတွေအကြနှစ်ဖက်တိုက်ပွဲတွေပြင်းထန်လာပြီးတဲ့နောက်ဒေသခံတွေမြို့ကိုစွန့်ခွာထွက်ပြေးခဲ့ကြပါတယ်စီဆိုင်မြို့ဘက်ကိုထွက်ပြေးခဲ့ရတဲ့သူတွေဟာဒေသအခြေအနေနည်းနည်းပြန်ပြီးတော့တည်ငြိမ်စပြုလာတဲ့အခါတချို့ကနေရက်ပြန်ကြသလိုစီဆိုင်မှာပဲဆက်ပြီးတော့ခုံလုံနေကြတဲ့သူတွေလည်းရှိပါတယ်အဲ့နောက်ပြီးခဲ့တဲ့နိုဝင်ဘာလ17ရက်နေ့တုန်းကတချို့ပြန်တိလေးလုံးစစ်စင်ရေးမြို့သိမ်းတိုက်ပွဲတွေစတင်ပြီးတော့ရက်ဆက်ဆိုသလိုနှစ်ဖက်တိုက်ပွဲတွေပြင်းထန်လာတဲ့အပြင်စစ်ကောင်စီဘက်ကလက်နက်ကြီးတွေလေယာဉ်တွေနဲ့ဘုံးကျဲတိုက်ခိုက်တာကြောင့်လွိုက်ကော်မြို့ကန်တွေရောလွိုက်ကော်မြို့မှာခိုးလုံနေကြတဲ့ဖရူဆိုနဲ့ဒီမော့ဆိုကစစ်ရှောင်းတွေပါမနေရကြတော့ဘဲစီဆိုင်မြို့အပြင်တခြားဒေသတွေမှာထွက်ပြေးတိမ်းရှောင်နေကြပါတယ်စစ်ပြေဒုက္ခတွေဟာသူတို့နီးစပ်ရာဆွေမျိုးအိမ်တွေမှာနေကြတာရှိသလိုတချို့ကအိမ်ကားနေတာတချို့ကစာသင်ကျောင်းဖုန်ကြီးကျောင်းတွေမှာပြန့်ကျဲနေထိုင်နေကြရပြီးကုံစင်းတို့မြင့်တက်လာတဲ့အပေါ်မှာစားဝတ်နေရေးအတွက်နှီးမျိုးစုံနဲ့ဖြည့်ရှင်ရုံးကန်နေကြပါရဲ့ရှင်